တရုတ်ပြည်ကိုတရားမဝင်ကြောက်စိမ့်အရင်တို့တွေတည်ယူရောင်းချနေရပြီဟာပြည်တွင်းကြောက်မြတ်ဈေးကွက်ကိုကြာဆင်းစေတယ်လို့ဒီကနေ့ဆန္ဒပြပွဲမှာပါဝင်သူတွေကပြောပါတယ်ကြောက်စိမ့်တွေကိုတရားမဝင်ခိုးထုတ်တာတွေများနေတဲ့အတွက်မန္တလေးကြောက်မြတ်ဈေးကိုတရုတ်ပြည်ကိုပြောင်းရွှေ့ရမယ့်အခြေအနေရောက်နေပြီလို့ဆန္ဒပြပွဲဦးဆောင်သူဦးတန်ဝင်းကပြောပါတယ
်ကျွန်တော်နံပါတ်1ချက်ကကြောက်စိမ့်အလွန်ကြုံဒူးဘော်တာကိုရပ်ဆိုင်ပေးရမယ်နော်နံပါတ်2ချက်ကအဲ့ကြောက်စိမ့်ဒူးဘော်ပြီးသားအရင်တို့တွေကိုနိုင်ငံတော်ကိုအခွင့်မဆောင်မင်းနဲ့နိုင်ငံသားကိုခိုးထုတ်တယ်ခိုးထုတ်တဲ့အခါကျကျွန်တော်ပြည်ရင်းဈေးကွက်ကိုကြောက်စိမ့်စီးစင်းမှုနေပါသွားပြီနေပါသွားတဲ့အခါကျတော့ကျွန်တော်တို့ကတရုတ်ပြည်မှာကြီးပဲကြောက်စိမ့်အကောင်းကြီးရှိနေတော့ပါတယ်ကျွန်တော်တို့နောက်ဆုံးကြရင်မြန်မာနိုင်ငံမှာရှိတဲ့ကြောက်စိမ့်လောက်ကန်စားပေါက်ခြင်းတဲ့လူမှန်သမျှငွေတော့ကလေးပိုက်ပြီးတော့တရုတ်ပြည်ကိုတွားလှုပ်ရှားမှလို့ဖြစ်နေပြီ
မန္တလေးမြို့ကမဟာအောင်မြေကြောက်ဝိုင်းမှာပြီးခဲ့တဲ့အစိုးရအသစ်အကူပြောင်းကာလကစပြီးကြောက်စိမ့်ဈေးကွက်ကြာဆင်းနေတာကိုရင်ဆိုင်နေရတာဖြစ်တယ်လို့လည်းပြောကြပါတယ်ပြည်တွင်းကြောက်စိမ့်ဈေးကွက်ပြန်လည်ဥမို့လာဖို့အတွက်နိုင်ငံတော်ကခွင့်ပြုပေးထားတဲ့အကြီးစားကြောက်စိမ့်တူးဖော်မှုတွေကိုယာယီရပ်ဆိုင်းပေးဖို့ကြောက်မြတ်ဥပဒေကိုပြန်လည်ပြင်ဆင်ရေးဆွဲပေးဖို့ကြောက်စိမ့်အရင်းတုံးတွေကိုပြည်ပကိုတရားမဝင်ပို့ဆောင်နေတာတွေကိုဖမ်းဆီးပေးဖို့ကြောက်မြတ်ဌာနအတွင်းဝင်နဲ့ညွှန်ကြားရေးမှူးချုပ်တို့ကိုယာလူကနေပြောင်းရွှေ့ပေးဖို့တောင်းဆိုခဲ့ကြပါတယ်ကုမ္ပဏီတွေရဲ့လွန်ကျွန်တူးဖော်နေမှုကြောင့်ဈေးကွက်အတွင်းမှာရှိတဲ့ကြောက်စိမ့်တွေဟာအလိုလိုနေရင်တန်မှုမရှိတော့ဘူးလို့ဆန္ဒပြပွဲမှာပါဝင်ခဲ့တဲ့ကြောက်စိမ့်လုပ်ငန်းရှင်ဦးအောင်ဝင်းဦးကပြောပါတယ်အ
ဲ့ဒီနိုင်ငံသားမှာကြောက်တွေကိုအလွန်ကြုံပို့တယ်ကြောက်ကြီးကြောက်ကောင်းတွေပြုံးပြီးရောက်ရှိနေတယ်နိုင်ငံသားမှာကုမ္ပဏီကြီးတွေကတစ်လမှတစ်ချိန်တောင်ပြပွဲလုပ်ပြီးတော့ရောင်းချနေတယ်ကြောက်တွေတော်မွန်ရပုံရောက်နေရောက်နေတဲ့အခါကျတော့ကျွန်တော်တို့ဒီပြည်တွင်းမှာရောင်းလုပ်ငန်းစားတောင်းတဲ့ခါကြောက်အောက်ကြောက်တွေကတန်ဖိုးမရှိတော့ဘဲနဲ့ဒီကျွန်တော်တို့ဒီအိမ်မှာစုပုံထားတဲ့အဆင့်တို့အဲ့နဲ့တန်ဖိုးရှိတဲ့ကြောက်တွေလည်းတိတ်မတန်တော့တဲ့အတွက်ဒီကြောက်သမားတွေကဈေးကွက်ကြီးကျယ်ထိကြိုက်ပြီးတော့ဒီဒုက္ခအမျိုးစုံကြုံတွေ့နေရတာအဲ့ဒီအချက်တွေကအများဆုံးအဓိကက
ြောက်မြတ်ဌာနအတွင်းဝင်တဲ့ညွှန်ကြားရေးမှူးချုပ်တို့ဟာပြည်တွင်းကြောက်မြတ်ဈေးကွက်ကိုဖျက်ဆီးနေတယ်လို့ဒေါ်လာကြောက်စိမ့်ရောင်းဝယ်ရေးလုပ်ငန်းပိုင်ရှင်ဦးကျော်ဦးကပြောပါတယ
်ကျွန်တော်တို့အတွင်းဝင်တို့ပါလို့ကသူတို့ကသူလက်ကွက်နေလုံနေတာအထက်ကဘာမှမသိဘူးခုအင်ပိုလီယံဘွဲလောက်တော့မယ်ဆိုတော့အင်ပိုလီယံဘွဲလောက်အောင်ဒီမန္တလေးမှာရှိနေတဲ့ကြောက်သမားတွေဘယ်သူမှမဝင်နိုင်တော့ဘူးဝယ်တဲ့ကြောက်လဲအင်ပိုလီယံဘွဲတွေသွားထုတ်လဲထုတ်ပဲရှိတယ်တကယ်တမ်းသွားထုတ်တဲ့လူမရှိတော့ဘူးအပြီးတဲ့ဘွဲရဆိုရင်လော်ပေါင်းဖလာတောင်ဥပမာ3ပုံရောင်းနေ3ပုံမှ2ပုံပဲထုတ်တယ်2ပုံကမထုတ်နိုင်တော့ဘူးအားကြက်တဲနေပြီအဲ့တော့ဒါတွေကိုအောက်ခြေသိန်းကကြောက်သမားတွေကိုလိုက်ပြီးတော့ကြည့်ပေးသေးခြင်းနဲ့ခုကမကြည့်ပေတော့ကျွန်တော်တို့ဒါပြောင်းလဲပေးဖို့အတွက်တောင်းဆိုတဲ့သဘောပါပဲ
ပြည်ရင်းကြောက်စိမ့်ဈေးကွက်ကိုမန္တလေးမြို့မှာလူဦးရေ2သိန်းကျော်စကိုင်းမြို့မှာလူဦးရေ 9,000 လောက်နဲ့ဖားကန့်ဒေသမှာလူဦးရေ 8,000 ကျော်အထိမိခိုလုတ်ကင်နေကြတယ်လို့သိရပါပါတယ်ခင်ဗျာ။